ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ RCSS SSC ရှမ်းပြည်တောင်ပိုင်းကတစ်ဖက် SSPP SSC ရှမ်းပြည်မြောက်ပိုင်းတပ်နဲ့တအောင်းပလောင်တရနယ်လေတပ်တွေကတစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွေကပြီးခဲ့တဲ့မလကုန်လောကစတင်ခဲ့တာဖြစ်ပြီးတိုက်ပွဲတွေကြောင့်စစ်ဆောင်3000နီးပါးလောက်ဟာနေရာစွန့်ခွာထွက်ပြေးနေကြရတာပါဒီလတရနေ့ကတော့တိဝါမြို့ကိုတင်းချောင်းနေကြရတဲ့စစ်ဆောင်400လောက်ဟာနေရာရင်းပြန်ကြပြီဖြစ်ကြောင်း200ကျော်လောက်ကြန့်ရှိနေသေးကြောင်းမန္တလေးဒေသခံတူဦးက VOA ကိုပြောပါလေ
။မနေ့က400မိနစ်လောက်ပြန်ကြတယ်။မန္တလေးကပဲဒီမန္တလေးနဲ့တောင်းနေတဲ့ကပလဲရှိတယ်ခင်။ဟောမနေ့ကတော့ပြန်ကြမှာခင်ဗျာကပလဲရောမန္တလေးရောဟုတ်။မန္တလေးကအင်ကျော100ကျော်တယ်100ကျော်ထဲမှာအင်ကျောင်းသား49အင်ပေါ့ခင်ဗျာ။ဟုတ်။မီးလောင်တဲ့အင်တွေကပြန်နေလို့ရှင်မလောင်တဲ့အင်တွေကတော့အကုန်ပြန်သွားပြီမနေ့ကလေးက။မပြန်သေးတာဥယေကအယောက်100ကျော်တော့ကြတယ်
မီးလောင်သွားတဲ့အိမ်ကအမျိုးသားတွေဟာနေရပြန်ပြီးယာယီနေထိုင်ဖို့ပြင်ဆင်နေကြကြောင်းနဲ့ပြင်ဆင်ပြီးသွားရင်နောက်ရက်ပိုင်းနေကြရှိနေသူတွေလည်းနေရပြန်တော့မှာဖြစ်ကြောင်းပြောပါတယ်အဓိကတိုက်ပွဲဖြစ်ပွားရာကျေးရွာတွေဟာမန်လုံမန်လီမန်ကျန်းမန်ဆာနဲ့ရေဦးကျေးရွာစတဲ့ကျေးရွာတွေဖြစ်ပြီးဒီကျေးရွာတွေကဒေသခံ3000လောက်ဟာမန်ဆန်ကောင်းဟုံးမန်မိုင်နားလီပန်းတပြေစတဲ့ကျေးရွာတွေနဲ့တီဘောမြို့ကိုတင်းချောင်ခဲ့ရတာပါမန်ဆန်ကောင်းဟုံပန်းတပြေစတဲ့ကျေးရွာတွေကိုတင်းချောင်နေသူ1000လောက်ဟာလဲမေလကုံပိုင်းကနေရာရင်းကျေးရွာပြန်နေကြပြီဖြစ်ကြောင်းစစ်ဆောင်တွေကိုကူညီနေသူတူဦးကပြောပါတယ
်ဟုတ်ကဲ့ကောင်းဟုံကမိုင်းမီကျေးရွာဦးစုကကောင်းဟုံကျေးရွာရဲ့မန်ဆန်ရဲ့နောက်တော့ဟိုပန်းတပြေကျေးရွာပေါ့ဟုတ်ဒီဟာတွေကအရင်ပြန်တော့အဲ30ပြည့်နေကိုပြန်တော့ဒါပြ30ရက်နေ့ဆိုရင်တော့ဟိုကောင်းဟုံကျေးရွာကပြန်ကြဟို1000လောက်တော့ရှိလို့နေတယ်ပြန်မဆုံးသေးဘူးပေါ့နော်အပေါင်းတော့ဟဲ့တယ်ဆောင
်းလက်ရှိဒေတာရင်းစီးရေးအခြေအနေနဲ့ပတ်သက်လို့လေသူကအခုလိုဆက်ပြောပါတယ
်သူတို့အင်အားပြန်ပြန်ဖတ်ကြည့်ပြီးလည်းနောက်ပိုင်းမှာတိုက်ကြဲပြီးရင်ဗနာဖြစ်တာကအဲနေရက်3ရက်လောက်ရှိနေပြန်အဲ့ဒါဖြည်းဖြည်းလည်းနောက်ပိုင်းမှာအပီရဲ့ကစိတ်ဆာသွားလိုက်တော့ဒီ30ပြည့်နေနောက်ပိုင်းမှာကျတော့ကျွန်တော်တို့ဒီဒေတာရင်းမှာတော့အိမ်မကြားသလောက်ပဲဟုတ်
မေလ25ရက်နေ့ပတ်ဝန်းကျင်က SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တအောင်းတရနယ်လေပူးပေါင်းတပ်တွေကအင်အားဖြည့်တင်းထားရှိခဲ့ကြောင်းနဲ့26ရက်နေ့မှာတော့ရေဦးရွာဘက်ကတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းဒေသခံတွေကပြောဆိုခဲ့တာပါတီဘောမျိုးကစစ်ဆောင်တွေကိုကူညီပေးနေတဲ့တီဘောလူငယ်လူမှုကွန်ရက်အသင်းကကိုတူးလီကလည်းအခုလိုသုံးသပ်ပြောဆိုပါတယ
်နော်လို့ဆေရောညင်နေရဗျတိုက်ပွဲရောဆေညင်နေစီရောဘယ်လိုပြန်ဖြစ်မလဲတော့မသိဘူ
းနမ်တူမျိုးနဲ့အတွင်းတိုက်ပွဲတွေကြောင်းကျေးရွာ400လောက်ကနေအိမ်120လောက်မီးလောင်ခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့လို့စစ်ဆောင်တွေနေရပြန်ချိန်မှာဒီလတရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းကျေးသီးမြို့နယ်အတွင်းမှာ SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်အကြားတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ200ကျော်နေရစွန့်ခွာတင်းရှောင်နေရပါတယ်။တင်းရှောင်နေသူအများစုဟာတက်ကြီးပိုင်းတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ကြောင်းကျေးသီးဒေသခံတူကအခုလိုပြောပါတယ
်။စစ်တမ်းမနေ့ကစသာပြီးတော့ချောင်းလာတော့လေ။ဒါကတည်းကယူရမယ်။ဒီမိုင်းတော့ဝေးတာတိတ်တိတ်ကြ။အဲ့လိုဖြစ်လို့ဟိုစိတ်ကြီးလို့ထွက်ပြေးလာတာပေါ့။အများဆုံးချင်းတတိယကိုပဲဟိုမိန်းကလေးတွေပေါ့နော်။ကလေးငယ်တွေအဲ့ဒီလိုမျိုးတွေပါပဲကြ။တို့ချောင်းသွားကြတာတော့အဲ့ဒီသူတို့ယူရမယ်။နမိုင်းချောချောဝေးတဲ့နမိုင်းတော့မိုင်းလိုက်ပါမလား။ဝေးတဲ့နောက်ဆုံးကုန်းကြီးချောင်း။လူကြီးတော့နေရာကျော်လို့ပေါ့နော်။အဲ့လိုဆိုရှိနေတော့
တိုက်ပွဲဖြစ်ပွားတာကတော့ဟိုပုံကျေးရွာအုပ်စုအတွင်းမှာဖြစ်ကြောင်းပြောပါတယ်။ရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေအကြားအခုလိုတိုက်ပွဲတွေဖြစ်နေတာကိုရပ်တန့်ဖို့အတွက်ရှမ်းပြည်နယ်ကတန်ခါတော်တွေအပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုတွေကလည်းတောင်းဆိုနေကြတာဖြစ်ပါတယ်။မေလ31ရက်နေ့ကလည်းရှမ်းပြည်နယ်ရှိတိုင်းရင်းသားလူငယ်တွေကလက်နက်ကိုင်အဖွဲ့ကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပြီးတိုက်ပွဲတွေရပ်ဆိုင်ဖို့ဖမ်းဆီးထားတဲ့ပြည်သူတွေကိုပြန်လွတ်ပေးဖို့နဲ့ဆရာနာရှင်တော်လန်ရေးမှာပါဝင်နေတဲ့ပြည်သူတွေကိုကူညီကာကွယ်ပေးဖို့တိုက်တွန်းထားပါတယ်ခင်ဗျာ